နေစီပါတီလိုလူစီများရဲ့ရင်းစောသောဒီမိုကရက်တစ်ပါတီဥက္ကဋ္ဌကိုတရားလူဘက်ကတက်တည်မလာနိုင်တာကြောင့်တရားရုံးကရက်ချင်းရွှေ့လိုက်တဲ့အကြောင်းပြပြပါမယ်ကျွန်တော်ထောင်ခံပါရှေးလာရေကောက်ပွဲမှာကိုယ်စားလှယ်နေရာဒုတိယအများဆုံးနဲ့ရှင်ပြိုင်မဲ့ရင်းစောသောဒီမိုကရက်တစ်ပါတီ GDP ဥက္ကဋ္ဌဦးကျော်မြင့်ကိုထောင်မြင့်မှုပုံမှန်နည်းနဲ့လင်းတဲ့တရားဆက်ဆုတာတဲ့မှုမှာတရားလူဘက်ကတက်တည်ခံမဲ့သူတွေမလာနိုင်သေးတာကြောင့်ရုံးချင်းကိုရွှေ့လိုက်တာပါဒီနေ့ယုံကြည်ရတတ်မှတ်ထားပေမဲ့တရားလူဘက်ကတက်တည်ကိုဆက်သွယ်မရသေးတဲ့အတွက်ယုံကြည်ရရှိတဲ့အကြောင်းမန္တလေးတိုင်းချင်းသာဆန်မြို့နယ်ကတရားသူကြီးဦးကျော်မျိုးဝင်းကပြောပါရယ
်ရုပ်သင်္ကေတတရားဆက်ဆိုတာလည်းဦးကျော်နဲ့ထောင်ပြမှုเนาะဒီလိုပုံမှာမနေ့ကတမန်သာကျွန်တော်ဆင့်ဆိုတာရဲတရားလေးတမန်သာကိုဆင်းရဲလာတော့ပတ်တင်ကြတာတင်ရလာတော့တက်တည်ရတာ20မိနစ်လောက်ရှိပြီဆိုတော့တို့လင်းရဲလေးစာချင်းကြောင့်ဆုံးမစားပေါ်ရင်းနေတယ်ဆိုတော့ကျွန်တော်တို့ကျွန်တော်တို့ကကျွန်တော်တို့ကသူတို့ဘက်ကတတိချင်းသာအရင်ဖြစ်ဘူးဆိုတော့တရားရုံးတွေလည်းဒီကနေ့ဆုံးရှုံးထုတ်ပေးတဲ့ဒီကွန်ဖရင့်ဆင်းရဲကျွန်တော်တို့ကလည်းပြောရမယ်ဒီနေ့က20ရက်ဆယ်လ2020ရက်နေ့ဒီကျွန်တော်ပြလိုက်ပါအဲ့တော့ကျွန်တော်တို့ကသမဂ္ဂဆက်ပြီးထုတ်ပေးတယ်ဒီဆက်ထုတ်ပေးတာကနိုင်ငံ့မှာတရားရုံးရဟန်ရုံးရစစ်ဖို့ကျွန်တော်လည်းဆောင်ရွက်ထားပါတယ်
GDP ဥက္ကဋ္ဌဦးကျော်မြင့်ကတော့ဒီကနေ့တရားရုံးကိုမကော်တော့ဘဲဗီဒီယိုကောနဲ့ယုံကြည်ရဲ့တစ်ကိုအကြောင်းကြားခဲ့တယ်လို့လည်းတရားသူကြီးကပြောပါတယ်အမှုမှာတော့တရားလူပြတ်သက်တည်ဆဲဦးတင်ပြထားပြီးဖွင့်ဆိုထားတဲ့တရားလူပြတ်သက်တည်တွေကိုရှာမတွေ့ဘူးဆိုရင်ကြံရှိရဲ့သက်တည်တွေနဲ့ဆက်လက်စစ်ဆေးသွားမှာဖြစ်တယ်လို့လည်းမြို့နယ်တရားသူကြီးဦးကျော်မျိုးဝင်းကပြောပါတယ
်မတွေ့ဘူးဆိုရင်တော့တချို့ဟာတွေဆက်လို့မရတော့ခေါ်ယူဆက်လို့မရတော့အဲ့လိုနေတာမျိုးကြတော့သူနဲ့တောင်းနဲ့တက်ဆိုင်တော့တရားလူဆိုရင်တရားလူတောင်းကိုယူထားသောပုံကိုခေါ်ဆက်တယ်။ရိုးရိုးတက်တယ်။ရိုးရိုးတက်တယ်ဆိုခဲ့ရင်တော့သူတို့ကိုရှာမတွေ့ဘူးဆိုတော့မစိတ်အောင်မရှိအောင်လည်းပါလို့လို့ရအောင်ပြောရတယ်။ဒါပေမဲ့ဟိုရေကူကသဘောလေးပြောမှာပေါ့။ထောင်ကပြီးသွားရဲ့ဆိုရင်ပြီးသွားကြအောင်ထောင်ကပြီးလို့ရှိတယ်။သူပြေးခဲ့ကြအောင်ဒီမှာလဲဟိုမျက်မျက်သက်တည်းအချို့ကတရားမှန်ရတော့ရှိအောင်ပါလား။အကုန်လုံးတော့ကြောက်ဆုံးကြွယ်လုံးတော့မဟုတ်တော့ပါဘူး။စိတ်ကြံပါနော်။
ကျေးဒီပါတီဥက္ကဋ္ဌဖန်ကြီးခန္ဓာအပြင်မဲ့သူ့ပါတီဝင်တချို့ကတော့နေပြည်တော်နဲ့မန္တလေးအပါဝင်တချို့မျိုးကြီးတွေမှာနိုဝင်ဘာလရေကောက်ပွဲအတွက်မဲဆွဲစည်းရုံးလှုပ်ရှားတာတွေရှိနေပါတယ်။ဦးကျော်မြင့်ဟာ1999ခုနှစ်မှာရာဇဝတ်မှုနဲ့မန္တလေးအိုးဝထောင်မှာအချင်းကျနေစဉ်ထွက်ပြေးသွားခဲ့တာကြောင့်ထောင်ပြေးမှုနဲ့ရင်ဆိုင်နေရတာပါ။နောက်ပိုင်းမှာဦးကျော်မြင့်ဟာကနေဒါနိုင်ငံမှာခိုလုံခွင့်ရရှိခဲ့ပြီးနောက်ဂျီဒီဗီပါတီကိုထူထောင်ခဲ့ပြီးနိုင်ငံရေးမှာပါဝင်လာခဲ့တာဖြစ်ပါတယ်။ရာဇဝတ်မှုနောက်ကျောင်းရှိခဲ့ပေမဲ့မြန်မာနိုင်ငံကိုပြန်လာခွင့်ရရှိခဲ့ပြီးနိုင်ငံရေးပါတီတခုမှဥဆောင်ခွင့်ရအောင်ဘယ်သူကခွင့်ပြုတယ်လဲဆိုတော့အခုချိန်ထိရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဦးကျော်မြင့်ကိုအရေးယူထားတဲ့ရာသီဥယျာဉ်ပုံမှန်နှစ်နဲ့လေးမှာတော့မြေလူမျိုးပြစ်မှုအတွက်ဥပဒေနဲ့အညီချုပ်နှောင်ထားခြင်းမှာထွက်ပြေးတာဒါမှမဟုတ်ထွက်ပြေးဖို့ကြိုးစားတာထင်ရှားရင်အမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်နှစ်နှစ်ကနေငွေဒဏ်ဖြစ်စီဒါမှမဟုတ်ပြစ်ဒဏ်နှစ်ခုလုံးဖြစ်စီချမှတ်နိုင်ပါတယ်။ကျွန်တော်ထောင်ကမှမန္တလေးမြို့ကနေသတင်းပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။